အမျိုးသားညီညွတ်ရေးအစိုးရတည်းရဲ့ဖော်ဆောင်နိုင်ရေးဘုံသဘောတူညီချက်ရရှိဖို့တိုင်းရင်းသားပါတီတွေနဲ့လိုက်လံဆွေးနွေးနေတဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတာဝန်ပေးထားတဲ့ကိုယ်စားလှယ်အဖွဲ့ဟာဇန်နဝါရီ3ရက်နေ့ကမွန်ပြည်နယ်မော်လမြိုင်မြို့ကိုရောက်ရှိလာပြီးဇန်နဝါရီ4ရက်ဒီကနေ့မှာတော့မွန်ညီညွတ်ရေးပါတီ MUP တာဝန်ရှိသူတွေနဲ့တွေ့ဆုံစကားပြောဆိုဖို့ကမ်းလှမ်းထားပါတယ်။ NLD ကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံဖြစ်တဲ့အခါဆွေးနွေးမဲ့အကြောင်းအရာတချို့ကို MUP ပါတီရဲ့တွဲဖက်တွင်မူနိုင်လီတမကဗီအိုကိုရှင်းပြပါတယ
်။အဓိကကျွန်တော်တို့ဆွေးနွေးမှာကဒီအနာဂတ်ဖယ်ရေးပြည်တော်စုဒီဆောင်ရေးကိစ္စမှာဒီ1948ဖေဖော်ဝါရီ17ရက်ကချုပ်ဆိုခဲ့တဲ့ပြည်နယ်စာချုပ်ပြည်နယ်ကတိကိုယ့်ပေါ်မှာအခြေခံရမယ်။နောက်တစ်ခုက1948ရဲ့နေ့မှာကျင်းပတဲ့ဖတ်စာပါလပဏာမညီလာခံမှာအတည်ပြုထားတဲ့အခြေခံမူ14ချက်ရဲ့နောက်တော့1948ဇွန်16ရက်နေ့မှာကျင်းပတဲ့တိုင်းပြည်ပြည်သူ့လွှတ်တော်မှာအတည်ပြုထားတဲ့အခြေခံမူ9ချက်အဲဒီအချက်ဒီပေါ်မှာကျွန်တော်တို့ကဆွေးနွေးသွားမယ
်မော်လမြိုင်မြို့မှာရှိတဲ့ NLD ပါတီရဲ့မွန်ပြည်နယ်ရုံးမှာမွန်ပါတီတာဝန်ရှိသူ5ဦးနဲ့တွေ့ဆုံမှု NLD အဖွဲ့ဘက်ကကမ်းလှမ်းခဲ့ပေမဲ့မွန်ညီညွတ်ရေးပါတီကတော့ NLD ရုံးလည်းမဟုတ် MUP ရုံးလည်းမဟုတ်တဲ့ဂျားနေရာတစ်ခုမှာတွေ့ဆုံလို့ကြောင်းပြန်လည်တောင်းဆိုထားတာကိုအခုချိန်ထိညှိနှိုင်းနေကြဆဲဖြစ်ပါတယ် NLD ကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံဆွေးနွေးဖို့မွန်ညီညွတ်ရေးပါတီဘက်ကရွေးချယ်ထားသူ5ဦးကတော့နိုင်လီတမနိုင်စံတင်ဒေါက်တာအောင်နိုင်ဦးနိုင်တလညီနဲ့မိလဝီရန်တို့ဖြစ်ပါတယ်ခင်ဗျာ